Rohingya ဒုက္ခသည်တွေရဲ့ကိုယ်ရေးမှတ်တမ်းစီးရင်ပြုစုချက်တွေနဲ့ပတ်သက်ရင်အပြည့်အဝကာကွယ်ဆောင်ရွက်ပေးနေကြောင်း UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကအင်္ဂါနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ကုလသမဂ္ဂဒုက္ခသည်အေဂျင်စီဖြစ်တဲ့ UNHCR အနေနဲ့ကမ္ဘာတဝန်းမှာရှိတဲ့ဒုက္ခသည်တွေရဲ့ကိုယ်ရေးမှတ်တမ်းတွေကိုစီးရင်ပြုစုစုဆောင်တဲ့အခါမှာအချက်လက်တွေလုံခြုံရေးသိကြအောင်ဆောင်ရွက်ရေးပြသတဲ့မူဝါဒရှိကြောင်းရေးသားထားပါတယ်။ဒါအပြင်အချက်လက်တွေဝေမျှမှုဆိုင်ရာဘင်္ဂလားဒေ့ရှ်အစိုးရနဲ့ UNHCR တို့နှစ်ဖက်သဘောတူညီမှုစာကြွန်းလွှာကို2018ခုနှစ်ဇန်နဝါရီလမှာရေးထိုးခဲ့သလိုရိုဟင်ဂျာဒုက္ခသည်တွေနဲ့ပတ်သက်တဲ့ကိုယ်ရေးမှတ်တမ်းအချက်လက်တွေကိုလည်းပူးပေါင်းကောက်ယူတဲ့အစီအစဉ်နဲ့ဆောင်ရွက်ခဲ့တယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့စီးရင်အချက်လက်ကောက်ယူရမှာလဲနှစ်ဖက်ပူးပေါင်းဆောင်ရွက်တဲ့အစီအစဉ်ကြောင်းဒုက္ခသည်မိသားစုအလိုက်ကိုလည်းအသေးချာရှင်းပြသလိုဒီအစီအစဉ်ဟာအကာအကွယ်ပေးရေးအချက်လက်စုဆောင်းဖို့နဲ့သူတို့ကိုအကူအညီပေးဖို့ဖြစ်တယ်ဆိုတာကိုလည်းပြောကြားခဲ့တယ်လို့ဖော်ပြထားပါတယ်။ဒါအပြင်ဒီလိုကိုယ်ရေးအချက်လက်တွေနဲ့ပတ်သက်လို့ဒုက္ခသည်တွေနေရပြည်ရေးကိစ္စမှာမြန်မာအစိုးရကိုဘင်္ဂလားဒေ့ရှ်ဘက်ကမျှဝေတယ်ဆိုရင်ခွင့်ပြုမပြုသက်ဆိုင်ရာဒုက္ခသည်တဦးချင်းစီကိုတီးခြားမေးမြန်းခဲ့ကြောင်းလဲ UNHCR ရဲ့ဖြေရှင်းတုံ့ပြန်ချက်မှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကလက်ခံထားတဲ့ရိုဟင်ဂျာဒုက္ခသည်ပေါင်း 800,000 လောက်ရှိနေကြောင်းလဲကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။